မြန်မာနိုင်ငံမှာကာယယောဂနဲ့လွန်ကျွေးခြင်းတွေကြောင့်ပညာသင်ကြားရေးမှာထိခိုက်မှုတွေကြုံနေရတဲ့ပုံစံတွေကြောင့်ကုလသမဂ္ဂကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကျော်လောက်ကစလို့ကိုဗစ်ကာယယောဂကြောင့်စိတ်ကြပညာသင်ယူခွင့်မရတဲ့ကလေးငယ်တွေနဲ့လူငယ်တွေမြန်မာနိုင်ငံမှာ12တန်းလောက်ရှိနေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။
Since May, there's been a marked increase in security incidents near schools across Myanmar. Security forces have also been stationed in a number of educational facilities. The UN country team.
မေလာကရေကမြန်မာနိုင်ငံအဝန်ကစာသင်ကျောင်းတွေအနီးလူညိုရေးစိုးရိမ်စရာဖြစ်ရတဲ့တိုးလာတာတွေ့ရပြီးပညာရေးဆောက်အများပြားမှာလည်းလူညိုရေးတပ်ဖွဲ့တွေတက်ဆွဲထားပါတယ်။ပိုးမျိုးစားတည်နေတဲ့ COVID-19 တည်ပြုလူနာတွေတိုးလာနေတာကြောင့်မြန်မာနိုင်ငံမှာလူငယ်တွေပညာသင်ယူရေးနောက်ထပ်အခက်အခဲတွေကြုံရလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ဆိုပြီးမြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုခေါ်ကပ်ပြီးအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာဗစ်ကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းမှုကိုစတင်အောင်ချမှုတွေနဲ့လူငယ်တပ်ဖွဲ့တွေရဲ့နှိမ်နှင်းမှုတွေအတွင်းပညာရေးဝန်ထမ်းတွေအဆောက်အုံတွေပြစ်မှတ်ထားခံရတဲ့ပုံမှာကုလသမဂ္ဂကမကြာခဏတတိပင်းနေတာဖြစ်ပါတယ်။ပညာရေးအဆောက်အုံတွေတက်ခတ်ခံရတာစာသင်ကျောင်းတွေမှာလူငယ်တပ်ဖွဲ့တွေတက်ဆွဲထားတာတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့လတဲ့ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကတင်ထုတ်ပြန်ရမှာတော့မျက်တမှုမရှိသလိုကျင့်ဝတ်နဲ့မညီဘူးဆိုပြီးစစ်ကောင်စီပြောခွင့်ရကတုံ့ပြန်နေတာပါ UNICEF ဖြင့်တုံ့ပြန်ချက်ထုတ်ပြန်ချက်မှာတော့ဆီယနာသိမ်းပြီး9လလောက်အတွင်းလူငယ်တပ်ဖွဲ့လက်ချက်နဲ့သေဆုံးသူကလေးရွယ်60ထက်မနည်းရှိတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်